ီးခဲ့တဲ့နိုဝင်ဘာလ30ရက်နေ့ညကရန်ကုန်စီရိုနာဟိုတယ်ကကုမ္ပဏီတစ်ခုရုံးခန်းရှိမှာယာနဲ့ချီတဲ့အစုရှယ်ယာရှင်ဆိုသူလူအများလာရောက်စုဝေးဆောင်ဆိုင်မှုတစ်ခုဖြစ်ပေါ်ခဲ့ပါတယ်။အကြောင်းကတော့အဲ့ဒီလူတွေဟာဂျူဂျူ family တက်မြတ်အများနဲ့သက်ဆိုင်သောကုမ္ပဏီ limited မှာအစုရှယ်ယာထည့်ဝင်ထားသူတွေဖြစ်ကြပြီးသူတို့လာစဉ်ပုံမှန်ထုတ်ပေးနေကြအတိုးငွေတွေထုတ်မပေးတော့တာကုမ္ပဏီပိုင်ရှင်အမျိုးသမီးနဲ့ဆက်သွယ်လို့မရတာစတဲ့အကြောင်းတွေကြောင့်စိုးရိမ်ပူပန်မှုတွေဖြစ်ပြီးရုံးခန်းရှိမှာလာပြီးစုယုံနေကြတာပါအချိန်တွေသာကုန်သွားသလိုသူတို့တွေ့ကျင်တဲ့ကုမ္ပဏီပိုင်ရှင်အမျိုးသမီးကတော့ရောက်မလာပါဘူးအခုပြဿနာကိုဖြေရှင်းပေးဖို့ဆိုပြီးတချို့အစုရှယ်ယာရှင်တွေကတော့ရဲတပ်ဖွဲ့တာဝန်ရှိသူတွေရှင်းနေတွေခေါ်ဆောင်လာတာမျိုးလည်းရှိပါတယ်ကုမ္ပဏီပိုင်ရှင်အမျိုးသမီးကရောက်လဲရောက်မလားဆက်သွယ်လို့လည်းမရတော့နောက်ဆုံးကုမ္ပဏီရုံးခန်းထဲမှာရှိတဲ့ဒါရိုက်တာအဖွဲ့ဝင်လို့ဆိုတဲ့ကိုထက်ဦးလွင်ခေါ်ရွှေမိုးဆက်ကိုစစ်ဆေးမေးမြန်းဖို့ရဲစခန်းကိုခေါ်ဆောင်သွားပါတယ်အစုရှယ်ယာရှင်တွေကတော့အဲ့ဒီကုမ္ပဏီမှာသူတို့ထည့်ဝင်ထားတဲ့ရင်းနှီးငွေတွေဆုံးရှုံးသွားတော့မလားကုမ္ပဏီပန်ရှင်ဆိုသူကိုဖမ်းမိတဲ့အချိန်သူတို့ငွေတွေပြန်ရအောင်ပါမလားဆိုတာစိုးရိမ်ပူပန်မှုတွေရှိနေကြပါပြီစိတ်မရှိသူတချို့ကတော့ကုမ္ပဏီရုံးခန်းထဲကကွန်ပျူတာနဲ့ electronic ပစ္စည်းတွေ iPad ကနန်းပေါင်းဆက်လိုဟာမျိုးတွေကိုတင်းစီယူငင်နေတာတွေ့ရတယ်လို့နေ့စဉ်ထုတ် 70 သတင်းစာမှာဖော်ပြထားပါတယ်။ဒီဖြစ်ရဘလို့ဖြစ်ရမျိုးပါလဲ။ပြည်သူတွေအခုလိုငွေကြေးဆုံးရှုံးမှုမဖြစ်ပေါ်အောင်ဘာတွေလုပ်ပေးသင့်တယ်လဲဆိုတာလေ့လာဆွေးနွေးကြည့်ကြအောင်ပါ။ပြည်တွင်းသတင်းဖော်ပြချက်တွေအရအဲ့ဒီကုမ္ပဏီမှာအစုရှယ်ယာထည့်ဝင်ထားသူ1500ကျော်လောက်ရှိမယ်လို့ခန့်မှန်းထားပြီးထည့်ဝင်ထားတဲ့ငွေတွေဟာကျပ်ငွေ10ဘီလီယံလောက်ရှိနိုင်တယ်လို့ဆိုပါတယ်။နည်းတဲ့ငွေကြေးပမာဏမဟုတ်ပါဘူး။ကုမ္ပဏီပန်ရှင်ဟာပြည်သူတချို့ကိုသူတို့ကုမ္ပဏီအနေနဲ့ငွေကြေးလဲလှယ်ရေးလုပ်ငန်းလက်လီလက်ကားလုပ်ငန်းကြောက်မြတ်နာရောင်းဝယ်ရေးလုပ်ငန်းကိတ်နဲ့ကော်ဖီဆိုင်အလှပြင်ဆိုင်ကားရည်စေးစီထိုးလုပ်ငန်းစတဲ့လုပ်ငန်းပေါင်းစုံလုပ်ကြနေတဲ့ဒီလုပ်ငန်းတွေထဲမှာအစုရှယ်ယာသဘောငွေကြေးထည့်ဝင်နိုင်တဲ့ကျပ်5သိန်းကနေ3 40အထိထည့်ဝင်မယ်ဆိုရင်အတိုးနှုန်း30ရာခိုင်နှုန်း53သိန်းကနေ3 90အထိကိုအတိုးနှုန်းက25ရာခိုင်နှုန်း93သိန်းကနေအထက်ကို20ရာခိုင်နှုန်းပေးမယ်ဆိုပြီးဆွဲဆောင်ခဲ့တာပါထည့်ဝင်ထားတဲ့ငွေတွေရဲ့အတိုးကိုတစ်လတစ်ကြိမ်ပေးမယ်တကယ်လို့3လကြာလို့ဆက်ပြီးထည့်ဝင်လို့စိတ်မရှိရင်လဲကိုငွေကိုထုတ်ယူနိုင်တဲ့စသဖြင့်မဲလုံးတွေပေးထားတဲ့အတွက်လူအများကယုံကြည်ပြီးထည့်ဝင်ခဲ့ကြတာဖြစ်ပါတယ်။အမှန်တကယ်ကလည်းအဲ့ဒီအမျိုးသမီးရှယ်ယာတွေစပြီးလက်ခံခဲ့တဲ့2016ခုနှစ်ကနေအခုစက်တင်ဘာလအထိအတိုးတွေပုံမှန်ထုတ်ပေးနေတော့ယုံကြည်သူတွေလည်းတစားတစားများတဦးကိုတဦးသတင်းစကားပါရတဲ့ထည့်ဝင်ငွေကျပ်10ဘီလီယံလောက်အထိရောက်ရှိလာတာပါ။အခုနောက်ဆုံးပိုင်ရှင်ယာရုံးခန်းကိုစီရိုနာဟိုတယ်မှာတစ်လစာငှားပြီးခြေရာဖြောက်ထွက်ပြေးသွားတော့တာပါပဲတကယ်တော့အခုလိုလိမ်လည်မှုမျိုးဖြစ်ပွားတာမြန်မာနိုင်ငံမှာအစမ်းတကြေတော့မဟုတ်ပါဘူး2000ခုနှစ်မတိုင်ခင်ကမဟာတဏံကြုံရွံစတဲ့ကုမ္ပဏီတွေရှိခဲ့ဘူးပါတယ်အခုလိုပဲကုန်သွယ်လုပ်ငန်းဓာတ်ဆီဒီဇယ်ရောင်းချတဲ့လုပ်ငန်းစတဲ့လုပ်ငန်းမျိုးစုံလုပ်နေပါတယ်အဲ့ဒီလုပ်ငန်းတွေအတွက်ရှယ်ယာငွေတွေထည့်ဝင်ကြပါလုပ်ငန်းမှာအရှုံးပေါ်ပေါ်အမြတ်ရရတစ်လကို900ခန်းတုံး600ခန်းတုံးခုနှစ်ရာခိုင်နှုန်းအတိုးပေးမယ်ဆိုပြီးမလုံးပေးဆွဲဆောင်ခဲ့ကြတာပါအစပိုင်းမှာထဲဝင်ငွေအပေါ်အတိုးမှန်မှန်ပြီးတော့ဘယ်သူမှတန်တရာမဖြစ်ကြပါဘူးနောက်ပိုင်းထဲဝင်ငွေတွေများလာအတိုးပေးရတာလည်းများလာတဲ့အချိန်ရောက်မှပဲပြဿနာပေါ်ခဲ့တာပါအဲ့ဒီတုန်းကကုမ္ပဏီထောင်သူတွေတရားရုံးရောက်ထောင်ကျတဲ့အထိဖြစ်ပေမဲ့ရှယ်ယာငွေတွေထဲဝင်ထားတဲ့သူတွေကတော့သူတို့ငွေတွေပြန်မရကြတော့ပါဘူးဒီလိုဖြစ်စဉ်တွေဖြစ်ခဲ့မှုတဲ့အချိန်2000ခုနှစ်ပတ်ဝန်းကျင်မှာအလားတူငွေစုငွေချေးတမအသင်းတွေအများကြီးပေါ်ပေါက်ခဲ့မှုပါတယ်။အေယာမြေ၊ဗရောက်မြေ၊ဒနာတုခစတဲ့တရာစင်လောက်ရှိမဲ့ငွေစုငွေချေးတမအသင်းတွေဟာသူတို့အသင်းတွေအနေနဲ့ရေတန့်ဆက်ယုံလက်ဖက်ချောက်ဖြိုးရေးထုတ်လို့ရေးကားနဲ့အိမ်ချမ်းမြေအယောင်းဝယ်ငွေချေးအလဲလဲရေးလုပ်ငန်းရုပ်ရှင်ထုတ်လို့ရေးဟိုတယ်လုပ်ငန်းစတဲ့ဝန်ဆောင်မှုလုပ်ငန်းတွေလုပ်နေတယ်။ဒီအတွက်ကို့မှာရှိတဲ့ငွေတွေလာအပ်ထားကြပါတလကိုအတိုး900ခန်းနှုန်းကနေ900ခန်းနှုန်းထိပြေးမယ်အတိုးတွေကိုလာစဉ်ထုတ်ယူနိုင်တဲ့6လပြည့်လို့မအားချင်တော့ဘူးဆိုရင်ငွေအားလုံးပြန်ယူနိုင်တယ်စသဖြင့်ကြော်ညာပြီးအငွေတွေကိုလက်ခံခဲ့ပြီပါတယ်အဲ့ဒီကုမ္ပဏီတွေမှာငွေအနှံမဲ့သူများတာကြောင့်တန်းစီစောင့်ရတဲ့အခြေအနေတော့ရှိခဲ့ပါတယ်စည်ရင်စရာအတိအကျမရှိပေမဲ့ အဲ့ဒီအချိန်တုန်းကငွေစုငွေချေတမအသင်းတွေကိုတနိုင်ငံလုံးကလူတွေနဲ့အသင်းဖွဲ့တွေကအနှံ့ကြတာမှုပြတ်ငွေဘီလီယံအမြောက်အများရှိနိုင်ပါတယ်။ဒါပေမဲ့နောက်ဆုံးငွေကြေးဆိုင်ရာဥပဒေနဲ့မကန့်ညင်တာကြောင့်အစိုးရကဖျက်သိမ်းမှုအမိန်ပေးလိုက်တဲ့အခါမှာလူအများကြီးရဲ့ငွေတွေဆုံးရှုံးကုန်ပါတယ်။အဲ့ဒီနောက်ပိုင်းအလားတူအတိုးပေးမယ်မဲလုံးပေးမယ်လိန်ညာတဲ့လုပ်ငန်းတော်တော်နှဲပါသွားရာကနေအခုနောက်ပိုင်းပြန်ပြီးပေါ်လာတာဖြစ်ပါတယ်။လက်ရှိကြက်ငွေ10ဘီလီယံကျော်လိမ်လည်မှုလို့ယူဆနိုင်တဲ့ပြည်စင်မှာပိုင်ရှင်ဟာ Facebook လူမှုကွန်ရက်စာမျက်နှာကနေတဆင့်ကြော်ညာပြီးအစုရှယ်ယာထည့်ဝင်ဖို့ဖိတ်ခေါ်ခဲ့တာဖြစ်ပါတယ်။တကယ်တော့မြန်မာနိုင်ငံရဲ့တည်ဆဲဥပဒေနီးဥပဒေတွေအရကုမ္ပဏီတစ်ခုဟာအများပိုင်ကုမ္ပဏီအဖြစ်မှတ်ပုံတင်ခွင့်ပြုချက်ရမှလူအများကိုအစုရှယ်ယာခေါ်ပိုင်ခွင့်ရှိပါတယ်။အများပိုင်ကုမ္ပဏီဖြစ်ပြီးဆိုရင်လဲဒါရိုက်တာအဖွဲ့ဝင်တွေရင်းနှီးမြှုပ်နှံငွေငွေပမာဏနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာလုပ်ငန်းစည်ရင်းစရာတွေအားလုံးသိတာခင်ရှားစွာပြဖို့လိုပါတယ်အခုပြဿနာမှာတော့ငွေသွားထည့်တဲ့သူတွေဟာဥပဒေဆိုင်ရာဘ ഹു တုတမကြွယ်ဝတာအတိုးငွေကိုပဲမဲမောပြီးတရားဝင်မှုရှိမရှိမစူးစမ်းနိုင်တာတက်ဆိုင်ရာဘက်ကလည်း Facebook လိုနေရာကနေလိမ်လည်မှုလုပ်နေတာကိုရှာဖွေဖော်ထုတ်အရေးယူနိုင်ခြင်းမရှိတာသတင်းမီဒီယာတွေကလည်းရှာဖွေဖော်ထုတ်တင်ပြနိုင်ခြင်းမရှိတာစတဲ့အချက်တွေအားလုံးကြောင့်ငွေကြေးဆုံးရှုံးမှုဖြစ်ပြီးမှသိကြရတဲ့ပြဿနာဖြစ်နေပါကြောင်းတင်ပြလိုက်ရပါတယ်